ဇွန်လ19ရက်နေ့ကမန္တလေးတိုင်းငဇုံမြို့နယ်ကံမရွာနီးစစ်တပ်ကပစ်ခတ်မှုကြောင့်ဝင်းနိမိတ်တရုံကျောင်းနိုင်ဆရာတော်ပြန်လည်တော်မူခဲ့တဲ့အဖြစ်ကိုတီးခန့်ခွင့်လွှတ်ကြဖို့အတွက်တီးတကူဆရာတော်ကြီးကတိုက်တွန်းလိုက်ပါတယ်။ဝင်းနိမိတ်တရုံကျောင်းနိုင်ကျောင်းတိုက်ကိုရွှေကျင်သာသနာပိုင်တည်တကူဆရာတော်ကြီးကဒီကနေ့တွားရောက်ခဲ့ပြီးတော့အခုလိုပဲမင်ကြားခဲ့တာပါ။
အဲ့တော့ဒီကနေ့တဲ့ဒီရဲ့ခြေနေရာဒီမြို့ကတဲ့အရေးကြီးနေတဲ့အတွက်နိုင်ငံတော်နဲ့ဒမီတို့လူသံဃာနိုင်ငံတော်အစိုးရနဲ့သံဃာလက်မတွဲနိုင်ရင်ဒီလိုတည်းဒီဟာတော့ပတ်ပြစ်စီအများရှိအဲဒါကြောင့်တိုက်သူပြည်သားတို့အများကိုအငဲ့ညာတိုက်ပြည်အစီကတည်တဲ့ဘုယူနီယံယူနိုက်တက်ဆိုတဲ့ဤလူမျိုးကိုလည်းပဲအပေးတဲ့အနေနဲ့တိဒိခါတော်ဘုရားပါဘုရားနေခွဲလို့တော်ဘုရားတို့ကမေ့ပြောက်တော်ဘုရားပြန်ပြေလို့မရတော့ဘူးဒီအမှားသုံးတရားမှားတယ်ဒီအမှားဝိရောဓသံဃာတော်တွေကအပိပိယမရောက်ထပ်ပြီးတော့လည်းမပါပိဒိက္ခာခြင်းခွဲလွတ်ခြင်းမေ့ပြောက်ခြင်းဖြင့်တိမ်သိမ်းရှောက်ရှောက်တော်မူကြပါဗျာ
ဒါအပြင်တိရကုဆရာတော်ကြီးကဗုဒ္ဓသာသနာရဲ့အုတ်မြစ်ဟာတီးခန့်ခြင်းဖြစ်တယ်ဆိုတာကိုလည်းသူကဥပမာတွေပေးပြီးတော့မင်ကြားခဲ့ပါတယ်။သူ့အနေနဲ့ဆွစ်ဇာလန်နိုင်ငံမှာဆေးကုဖို့သွားမှာဖြစ်တဲ့အတွက်28ရက်နေ့မှာကျင်းပမယ်ဝင်းနိမိတ်တရုံဆရာတော်ရဲ့ဇာပနအခမ်းအနားကိုတက်နိုင်မှာမဟုတ်ဘူးလို့လည်းအသိပေးခဲ့ပါတယ်။အဲ့ဒီနေ့ကဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လုံခြုံရေးအခြေအနေတွေရှုပ်ထွေးနေစဉ်မှာကားတစင်းကိုပြစ်ခတ်မိခဲ့တယ်လို့သာပြောထားပါတယ်အခုလိုဆရာတော်ကြီးပြန်လည်တော်မူခဲ့ရတဲ့ပြစ်ခတ်မှုအပါအဝင်စစ်တပ်ရဲ့လက်လွတ်စပယ်တပ်ဖြတ်မှုတွေရပ်တန့်အောင်အတွက်တန်ခါတွေအနေနဲ့ကန်ဆောင်ချိန်တန်ပြီးလို့ဆရာတော်ကြီးရဲ့တပည့်တန်ခါဟောင်းတွေကစော်ဩထားကြပါတယ်ဘကုမျိုးကအထင်ကရစတင်တိုက်ကြီးဖြစ်တဲ့ဝင်းနိမိတ်တာယုံကျောင်းနိုင်ဆရာတော်ဗတ်တန်တာမုန်နေတာဘိဝင်တာဟာရွှေကျင်နိသာသနာလုံးဆိုင်ရာဘိုးအလုံးမှုဆောင်ဆရာတော်တပါးဖြစ်ပါတယ်တိပိကရရွေးချယ်ရေးစာမေးပွဲတွေအပါအဝင်မြန်မာနိုင်ငံအနေနဲ့အရက်ရက်ကတန်ခါစာမေးပွဲတွေအတွက်စာချစာတင်ပေးနေတဲ့ဆရာတော်ကြီးတပါးဖြစ်ရဟန်းတန်ခါတို့ကြားမှာလဲထင်ရှားလာပါတယ်ဆရာတော်ကြီးရဲ့ရုပ်ကလတ်တော်ကိုကိုယ့်ရဲ့ကြာအပူဇော်ခံထားရှိမှာဖြစ်ပြီးတော့ဇွန်လ28ရက်နေ့မှာဇာပနအခမ်းအနားနဲ့မိသူကျူမှာဖြစ်တယ်လို့ဇာပနစီစဉ်တဲ့ဆရာတော်တွေကမိန့်ကြားထားပါတယ်ရှင်